ရန်ပုံငွေအတွက်ဂရိကဝတ်အစ်တွေရနေပြီမဲ့လို့လဲအလူရှင်တွေဆက်ပြီးမပေးနိုင်တော့မဲ့အရှိကိုကုလသမဂ္ဂအဖွဲ့အစည်းတွေကစိုးရိမ်ကြပါတယ်။ကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေအတွင်းကလူပေါင်း 1.4 သန်းကိုကူညီပေးရင်းလိုအပ်တဲ့ရန်ပုံငွေဒေါ်လာ943သန်းမပြည့်မှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂကပြီးခဲ့တဲ့နှစ်ပူးပေါင်းအစည်းအဝေးအတွက်ဒေါ်လာ10,000ပန်ကြားခဲ့တာမှာရန်ပုံငွေ60ရာခိုင်နှုန်းပဲရခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်၄နှစ်မြောက်အလူရှင်ညီလာခံဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကပြောပါတယ်။လူတွေပြည့်ကျက်နေတဲ့စခန်းတွေမှာဒုက္ခသည်တွေဘလောက်ကြာကြာဒုက္ခခံရဦးမလဲ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဝင်ထုတ်ဝင်ပို့ကြီးကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကရေရှည်ပံ့ပိုးနိုင်ပါမလားဆိုတာကိုစဉ်းစားမိတယ်လို့ဒုဝန်ကြီးကပြောပါတယ်။နှစ်တိုင်းအလူရှင်ညီလာခံလုပ်မနေရအောင်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုရေရှည်ခံမဲ့ဖြေရှင်းချက်ရှာရေးကအရေးကြီးတယ်လို့လည်းသူကထပ်လောင်းပြောပါတယ
်။ All undertakings under the GLP or any other funding mechanism.
ပူပေါင်းတုံ့ပြန်ရေးအစည်းအဝေးဒါမှမဟုတ်လေတခြားငွေကြေးထောက်ပံ့တဲ့ရန်တရားတွေဟာဒီညီမချက်ပြည့်မြောက်အောင်ဆောင်ရွက်တင်ပါတယ်။ပူပေါင်းတုံ့ပြန်ရေးအစည်းအဝေးမှာအထူးအလေးထားဆောင်ရွက်မဲ့ကိစ္စတွေဟာလေရိုဟင်ဂျာတွေဌာနပြန်ရေးပြင်ဆင်ပေးဖို့ဆိုတဲ့ရည်မှန်းချက်နဲ့ကိုက်ညီရမှာဖြစ်ပါတယ်။ပညာရေး၊စွမ်းရည်မြင့်တင်ရေးလိုမျိုးစီမံကိန်းတွေဟာဆိုရင်ရိုဟင်ဂျာတွေမြန်မာပြည်ကသူတို့လူမှုအတိုင်းဝိုင်းထဲမှာတဟဆာတာဖြစ်စေရေးကိုအထောက်အကူဖြစ်ဖို့ရည်မှန်းအကောင့်ထဲဖော်သင့်ပါတယ်လို့ဒုတိယဝန်ကြီးပြောခဲ့တာပါ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကရိုဟင်ဂျာတွေဌာနပြန်ရေးအတွက်အချိန်ကောင်းအခါကောင်းမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကလက်ခံအသိအမှတ်ပြုပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေးမဲ့လေဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ကတိပြုထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ့်မှုကြောင့်ဒုက္ခသည်ဌာနပြန်ရေးအဟန့်အတားဖြစ်စေတယ်ဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသဘောတူပါတယ်။ချက်ခိုင်းပြည်နယ်ထဲမှာရှိတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေဟာရိုဟင်ဂျာတွေဌာနပြန်ရေးအတွက်လိုအပ်တဲ့အခြေအနေအခင်းကျင်းဖန်တီးနိုင်ရေးအတွက်ဖြစ်တယ်လို့မဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ
် Clearly this has not happened so far because besides with the work that we do
ဒီအဖွဲ့အစည်းတွေကဆောင်ရွက်နေပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူးလွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးမြန်မာဘက်ကပိုပြီးအထက်ဆောင်ရွက်ဖို့လိုအပ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေကိုမေ့ဖြောင်းမထားဖို့နဲ့နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်ပံ့ပိုးရမယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြကြောင်းလဲသူကပြောပါတယ်။အိန္ဒိယထိုင်းတို့လိုအိန္ဒိချင်းနိုင်ငံတွေဘက်ကနေဆက်တွေကိုဖွင့်လှစ်ပေးထားရင်းနဲ့အသက်အန္တရာယ်ရှိနိုင်တဲ့ဌာနရင်းကိုပြန်မပို့ရေးဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးကထပ်လောင်းပန်ကြားခဲ့ပါတယ်ရှင်။